COVID-19 ကာယောဂါကြောင့်နေချိန်မှာရှမ်းပြည်နယ်တောင်ပိုင်းမှာကျမတော်ကသိမ်းဆီးထားတဲ့လေယာဉ်မြေပေါ်မှာဝင်ရောက်ထွန်းရက်တာကြောင့်ဒေသခံတောင်သူတွေအမှုဖွင့်ခံထားရတယ်လို့လေထွန်ဆက်တွေအသိခံထားရတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်တောင်ပိုင်းပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်ကတင်းစုံနဲ့နောင်ကျော်ကြီးရွာအုပ်စုကရွာ9ရွာမှာမြေယာအငင်းပွားမှုဖြစ်ပွားနေတာပါ။ကျမတော်ကသိသိထားတဲ့လေယာဉ်မြေပေါ်မှာဒေသခံရွာသားတွေကဝင်ရောက်ထွန်ရက်ဆိုင်ပြိုးဖို့ကြိုးစားခဲ့တာကြောင့်လက်ရှိကြုံတွေ့နေရတဲ့အခြေအနေကိုဒေသခံတောင်သူတို့ဖြစ်တဲ့ဒေါ်ချူချူဝင်းက VOA ကိုအခုလိုပြောပါတယ
်အကုန်လုံးထွန်ဆက်က29စီသိသိထားပါတယ်လူကတော့80လောက်ရှိမှာပေါ့အဲတောင်သူ80လောက်တရားအစွဲခံရမှာပေါ့နော်တရားလုံးဆွဲထားတယ်ဆိုတော့ဒါပေမဲ့ရဲစခန်းလည်းရောက်သေးတယ်ဒီစစ်သားရဲစခန်းမှာပဲစစ်သေးတယ်။တရားရုံးတော့သူတို့မတင်သေးပါဘူ
း။တမ်ဘရော်ကစီဆိုင်မျိုးနယ်အတွင်းကလေယာဉ်မြေတွေကို1992ခုနှစ်ကစတင်သိမ်းယူခဲ့တာပါ။သိမ်းယူပြီးတဲ့နောက်ဒေသခံတောင်သူတွေကိုဆက်လက်စိုက်ပျိုးခွင့်ပေးခဲ့ရာက2019ခုနှစ်မှာစိုက်ပျိုးခွင့်မပေးတော့ဘဲဝင်ရောက်စိုက်ပျိုးသူတွေကိုအမှုဖွင့်ခဲ့တာဖြစ်ပါတယ်။မနေ့ကလည်းတောင်သူအမျိုးသမီးတွေထွန်းထွန်းတိုက်ပွဲလုပ်ခဲ့တာကြောင့်ဒေသခံအာဏာပိုင်တွေကလာရောက်တားဆီးတာတွေရှိခဲ့ပါတယ်။လောလောဆယ်မှာတိစီခံထားရတဲ့မြေယာဧကပေါင်း2000နီးပါးရှိတယ်လို့လေယာဉ်မြေပြန်လည်ရရှိရေးအတွက်ဆောင်ရွက်နေတဲ့စီဆိုင်ဒေသခံခွန်ကျော်နိုင်ကပြောပါတယ်
။ဒီကနှုတ်စုဟိုတိုက်ရင်ကရောပေါ့ပေါ့။ခမာယ၄နှစ်၃ရက်၊ခမာယ၄နှစ်၄ရက်။နောက်အရှိပိုင်းတိုင်းအမတ်တစ်ပြူဟာအဲ့ဒါတခုရဲ့ပေါ့။300ပေါ့။လမ်းဘယ်ဘက်ညာဘက်ကိုစုစုပေါင်း1400ဒီကပေါ့တကယ်ပြန်စွန့်ပေးတာကဧက200ပဲပေါ့မိနစ်တုန်းကဇာနာကဟိုပုရတိမစွန့်သေးဘူးပေါ့နော
်ဒေသခံတောင်သူတွေအနေနဲ့ဒီလေယာဉ်မြေတွေကိုစိုက်ပျိုးခွင့်မရရင်ဘဝရည်တည်ရေးအတွက်အခက်အခဲရှိနိုင်ကြောင်းဒါကြောင့်အစိုးရနဲ့တပ်မတော်ကဥပဒေနဲ့အညီစီစစ်ဆောင်ရွက်ပေးစီလိုကြောင်းခွန်ကျော်နိုင်ကအခုလိုဆက်ပြောပါတဲ
့ဟိုတင်းစီသွားတဲ့မြေတွေကအစိုးရရဲ့မူဝါဒလည်းရှိတယ်တရရဲ့မူဝါဒတွေလည်းရှိတယ်ဒါမူဝါဒနဲ့အညီကိုအဲ့မူဝါဒတွေကအတိုင်းကိုစစ်စစ်ပြီးဖြစ်နေပြီးရင်တကလိုအပ်တဲ့ဟို area အတိုင်းတော့ပဲယူတင်နေပေါ့မလိုအပ်ဘဲနဲ့ဟိုနေရာအကျဲယူထားတာဆိုရင်ဒါဒီတောင်သူတွေကလည်းဒါနေနာဆုံးဆုံးစေတယ်ဒီဟိုတိတိချာချာလေးအဲ့မူဝါဒအတိုင်းလေးကိုတရားမျှတမှုရှိရှိနဲ့စစ်စစ်ပြီးဖြစ်နေပေါ့နော်နောက်ပိုင်းကောအစိုးရပိုင်းကောမလိုအပ်တဲ့အတိုင်းကပမာဏလေးတွေယူပြီးတော့ပို့တဲ့ဟာတွေမူလတောင်သူကိုပြန်ပေးသိချင်တယ်
အိုးရက်ဖက်အဖွဲ့အစည်းတွေနဲ့မိဖက်ရက်ဖက်အဖွဲ့အစည်း200လောက်ကလည်းဒီမိုကရေစီနဲ့ငြိမ်းချမ်းရေးကြိုးပမ်းတည်ဆောက်နေတဲ့ကာလမှာဒီလိုမြေယာသိမ်းဆည်းတာတွေရှိနေတာကြောင့်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်လာစေနိုင်ကြောင်းကြေညာချက်ထုတ်ပြန်ထားပါတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာမြေယာနဲ့ပတ်သက်တဲ့ပြိပခတွေမြင့်တက်လာနေပြီး2015ခုနှစ်မှာတန်ကြားမှုပေါင်း 18,000 ကျော်ရှိခဲ့တဲ့နောက်2016ခုနှစ်မှာအစိုးရကလေယာဉ်မြေနဲ့အခြားမြေယာများသိမ်းဆည်းခံရမှုပြန်လည်စီစီရေးကော်မတီကိုဖွဲ့စည်းပြီးဖြေရှင်းဆောင်ရွက်ခဲ့ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။